ဆီးရီးယားနိုင်ငံပြည်တွင်းစစ်မှာဓာတ်လူလက်နက်အသုံးပြုရဲဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ဆီးရီးယားအစိုးရကိုလက်တုံပြန်တိုက်ခိုက်ဖို့သမ္မတဥပမာကနေပြီးတော့အမိန့်ပေးလာလို့ရှိရင်အမေရိကန်စစ်တပ်အနေနဲ့အရေးယူဆောင်ရွက်ဖို့အတွက်အသင့်ရှိနေပြီဆိုပြီးအမေရိကန်ကာကွယ်ဝင်ကြီးချော့ဟေဂါကပြောလိုက်ပါတယ်။ရွေးချယ်စရာနီလန်းနေတဲ့ကသမ္မတဥပမာကနေပြီးတော့အရေးယူဆောင်ရွက်ဖို့ဆန္ဒရှိတဲ့ဘယ်နီလန်းကိုမဆိုအပြည့်အဝလိုက်နာဆောင်ရွက်သွားနိုင်ဖို့အတွက်အမေရိကန်စစ်တပ်အနေနဲ့နေရာချထားမှုတွေလှုပ်ဆောင်ခဲ့ပြီလို့မစ္စတာဟေဂါက BBC သတင်းဌာနကိုပြောသွားတာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာဓာတ်လူလက်နက်အသုံးပြုတယ်ဆိုတာနဲ့ပတ်သက်လို့တရားဝင်သုံးသပ်ဆုံးဖြတ်ချက်တရက်ကတော့အခုအင်ကာနေမှာအမေရိကန်ပြည်အောင်စုဘက်ကထုတ်ပြန်ကြေညာပွဲရှိတယ်လို့ AP သတင်းဌာနမှရေးပါတယ်။စီးရီးယားဆိုရကတော့ဓာတ်လူလက်နက်နဲ့တိုက်ခိုက်မှုလုပ်တယ်ဆိုတာကိုညှင်းဆန်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကလူရာကနန်းချီပြီးတော့တည်ဆုံခဲ့ရတဲ့တိုက်ခိုက်မှုအပေါ်မှာတော့သဘုံတွေကိုအပြစ်တင်ထားပါတယ်။စီးရီးယားနိုင်ငံမှာဓာတ်လူလက်နက်အသုံးပြုတယ်ဆိုတာနဲ့ပတ်သက်လို့စီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုအပြစ်ပေးဖို့အမေရိကန်ရဲ့အခြားအနောက်အင်အားကြီးနိုင်ငံချို့ကဒီအကန့်အသတ်ဆောင်ပြီးတော့ပြစ်မှတ်ထားတဲ့လက်တုပ်ပြန်မှုတစ်ခုခုကိုလုပ်ဖို့စဉ်စားသုံးသပ်နေတယ်ဆိုပြီးတော့သတင်းအတော်များများမှရေးသားဖော်ပြနေကြပါတယ်။ဆီးရီးယားအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ရုရှားဆွေးနွေးကြဖို့အတွက်အခုသတင်းပတ်အကုန်ပိုင်းစီစဉ်ထားတာကိုလည်းအမေရိကန်နိုင်ငံဘက်ကဆိုင်းငံ့ထားလိုက်ပါတယ်။ဆီးရီးယားပြည်ပခပေါ်မှာနိုင်ငံရေးအရာဖြစ်ရှာဖို့အတွက်အမေရိကန်ရုရှားပူးပေါင်းဆောင်ရွက်မှုအနေနဲ့အခုဒီဗိုဒဝုနေ့ The Hague မြို့မှာဆွေးနွေးပွဲတစ်ခုလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်းဆီးရီးယားနိုင်ငံမှာဓာတ်လူလက်နက်အသုံးပြုရဲဆိုတဲ့သတင်းတွေပေါ်မှာဘလို့တုံ့ပြန်ရမလဲဆိုတာကိုအမေရိကန်ဘက်ကတိုင်ပင်ညှိနှိုင်းမှုတွေလုပ်နေရတာကြောင့်အမေရိကန်ရုရှားဆွေးနွေးပွဲကိုရွှေ့ဆိုင်းထားတာဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကအကြီးတန်းတောင်ရှိသူတူကတင်းလာနေတုန်းကပြောခဲ့ပါတယ်။အမေရိကန်ဘက်ကခုလိုဆုံးဖြတ်တဲ့ပုံမှာတော့ရုရှားအနေနဲ့စိတ်မကောင်းဖြစ်မိတယ်လို့ရုရှားဒုတိယနိုင်ငံကြီးဝန်ကြီးကန်နဒီဂက်ဒီလော့ဖ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။